တနင်္ဂနွေတိုင်းတာနဲ့ပြစ်ခတ်ရစရေးလက်မှတ်ရေးတို့ဖို့ UNFC ကညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အဆိုပြုထားတဲ့အချက်တွေအားလုံးသဘောတူညီမှုရနိုင်ရေးအစိုးရအနေနဲ့နှီးလန်းရှာပေးဖို့ UNFC ဘက်ကတောင်းဆိုလိုက်ပါတယ်။ UNFC ကောင်ဆောင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ချင်းပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။အပြစ်ရကျင်းညာနိုင်ရေးဘလို့အကြောင်းအရာတွေအဓိကဆွေးနွေးဖြစ်ခဲ့တယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်။
ဟုတ်ပါတယ်အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ပြီးခဲ့တဲ့လအောက်ခုလကတုန်းကရန်ကုန်မှာ6ကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် NCA စာချုပ်မှာလက်မှတ်ထိုးနိုင်မှု UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်တွေက၄ချက်ကိုသဘောတူခဲ့ကြပါတယ်အစိုးရနဲ့တပ်မတော်ကတနိုင်ငံလုံးအပြစ်ခတ်ရဲစဲကြောင့်စပြီးတော့ကြေညာပေးဖို့နောက်ပင်လုံစိတ်တက်တဲ့အညီဖက်ဒရယ်ပြည်ထောင်စုထောင်မှုနောက်အစိုးရလွှတ်တော်တက်မတော်ကိုစလဲဒီပါတဲ့အစုဖွဲ့ရဲ့တိုင်းရင်းသားလက်နက်ကိုင်ကိုစလဲဒီပါတဲ့အစုဖွဲ့ရဲ့နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုစလဲဒီပါတဲ့အစုဖွဲ့ရဲ့စာပြီးတော့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့21ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းမှုဆိုတဲ့အချက်၄ချက်ကိုငြိမ်းချမ်းရေးကော်မရှင်ဘက်ကသဘောတူခဲ့တာဖြစ်ပါတယ်ဒီကနေ့စက်တင်ဘာလ25ရက်နေ့မှာတော့ UNFC ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ထိုင်းနိုင်ငံချင်းပိုင်မှာတွေ့ဆုံခဲ့ကြပြီးတော့ဒီဆွေးနွေးပွဲမှာအရင်ဆုံးကအစိုးရနဲ့ UNFC တို့ကြားသဘောတူခဲ့တဲ့အချက်၄ချက်အပါအဝင်ကြံစိုးပြထားတဲ့အချက်တွေဘယ်လိုသဘောတူညီမှုရအောင်ဆက်ပြီးဆောင်ရွက်ကြမလဲဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ UNFC ရဲ့တွဲဘက်အတွင်မှုဦးထွန်းစော်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့တွေ့တာကတော့ကျွန်တော်တို့၄ကြိမ်မြောက်ဒီငင်းကျဲကော်မရှင်နဲ့ DPN ကြားမှာတရားဝင်မတွေ့ဆုံခင်ပါပေါ့နော်ဒီလိုညှိနှိုင်းတာဖြစ်ပါတယ် UNFC ဘက်ကနေပြီးတော့အစိုးပြထားတဲ့အစိုးပြချက်၉ချက်မှာကျွန်တော်တို့ဆွေးနွေးရန်ကြံနေတဲ့အချက်တွေကိုဘယ်လိုအဆင်ပြေအောင်သဘောတူညီမှုရရှိအောင်လုပ်ကြမလဲပေါ့နော်ကျွန်တော်တို့မျှော်လင့်တာကတော့ဒီနေ့ကျွန်တော်တို့တွေ့ဆုံမှုကပေါ့နော်ပြန်နေတဲ့အချက်တွေကိုပေါ့ဒီလေမှုရရှိစေဖို့သဘောတူညီမှုရရှိစေဖို့ဆိုလို့ရှိရင်ဖြေလျှော့မှုတွေလုပ်ဖို့လိုတယ်နော်အစိုးရတက်မတော်ဘက်ကပို့ပြီးတော့မှ compromise ဆိုတော့ကျွန်တော်တို့နှစ်ဖက်အပြေးယူရှိရမှာပေါ့နော်ညီညီနိုင်နိုင်နဲ့ဆိုရင်တစ်ဖက်ကဒီရက်နေလို့တော့မရဘူးဒီနေ့လည်းပဲကျွန်တော်တို့ဆွေးနွေးမှုကတော့ထပ်ပြီးတော့မှနီးလန့်ရှာဖို့ပြီးတော့ကျွန်တော်တို့ညှိနှိုင်းတာပေါ့နော်အဲ့ဒါကိုနောက်တစ်ကြိမ်ပထမကြိမ်တရားဝင်တွေ့ဆုံတဲ့အခါမှာကျူရတက်မတော်ဘက်ကနီးလန့်နေချပေးပြီးတော့မှကျွန်တော်တို့ဖြေချော့တဲ့နီးနာတွေနဲ့ကျွန်တော်တို့ဖြေရှာနိုင်လားလို့ကျွန်တော်တို့အဲ့လိုညွှန်လိုက်ထားတယ်ပေါ့နော်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရဲ့လက်မှတ်ရေးထိုးနိုင်မှုအတွက်က UNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးအစိုးရနဲ့တက်မတော်ဘက်ကညှိနှိုင်းနိုင်နိုင်နဲ့ပြည်လဲမဲ့နီးလန့်တွေကိုအဖြေရှာဖို့အရေးကြီးတယ်ဆိုတာကိုလည်း UNFC ခေါင်းဆောင်တွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဦးထွန်းစော်ကပြောပါတယ
်အဓိကကတော့ကျွန်တော်အဆိုပြုထားတဲ့ဆွေးပြချက်၉ချက်ထဲမှာပထမ၄ချက်ကတော့ကျွန်တော်တို့ဆွေးနွေးမှုပြည့်ပြည့်ပြီလို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ဒီကြိမ်တည်းမှာပဲပေါ့လေဒီနေ့ကျွန်တော်ဆွေးနွေးတဲ့အခါမှာအဲ့ဒီပြည့်ပြည့်သွားတဲ့အချက်၄ချက်တွေကနေပြီးတော့မှသူတို့တစ်ချက်ချင်းစီကိုပြန်ပြီးတော့မှကြည့်တာပေါ့နော်အဓိကတော့ဒီတက်မတော်ဘက်က NCA ပေါ်မှာအဓိကမူတည်ပြီးမှလုပ်တယ်ပေါ့ဗျာကျွန်တော်တို့ဆွေးပြချက်၉ချက်ဆိုတဲ့ဥစ္စာက NCA ပေါ်မှာပေါ့နော်အဓိကမကြေလည်တဲ့အချက်တွေကိုဆွေးနွေးဆွေးထုတ်ပြီးမှကျွန်တော်တို့ကဆွေးနွေးနေတာဖြစ်တယ်အဓိကတော့ NCA ကိုပုံမခိုင်းပါသေးတဲ့အတွက်ကျွန်တော်တို့လုပ်တာဖြစ်တယ်ပေါ့လေ။ဆိုတော့ဒီနေ့ဆိုပြီးကျကိုကျဆွေးနွေးနေတာကျွန်တော်တို့15လလောက်ရှိလာပြီပေါ့။အစိုးရဘက်ကတော့အဓိကဒီမူဝါဒကတော့သူက flexible ဖြစ်တယ်။ဆိုတော့လေဟိုတက်ဖက်ကတော့သူ့မှာ NCA ပုံမှာအပြေရက်နေတဲ့ကိစ္စရှိတယ်။အဲ့ဒါကတော့အစိုးရဘက်မှာအခက်အခဲရှိနေတယ်သဘောရှိပါတယ်။
လာမယ့်အောက်တိုဘာလပထမပတ်ထဲမှာတော့ UNFC တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေနဲ့အစိုးရနဲ့တပ်မတော်ဘက်ကခေါင်းဆောင်တွေတွေ့ဆုံနိုင်မှုလျှာထားစီစဉ်ထားပြီးတော့မူဝါဒပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးနိုင်မှုမျှော်လင့်တယ်လို့လည်းဦးထွန်းစောကပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီလာမယ့်အောက်တိုဘာပထမပတ်ထဲမှာတော့ကျွန်တော်တို့လျှာထားပါတယ်။ပထမပတ်နဲ့ဒုတိယပတ်ကြားထဲမှာလည်းဖြစ်နိုင်ပါတယ်။ဖဲပေါ်လေ UNFC ခေါင်းဆောင်တွေနဲ့ဒီအစိုးရခေါင်းဆောင်တွေနဲ့ပြီးပြီးတော့နီးလန့်ရှာနိုင်လက်ကောင်းတယ်လို့ကျွန်တော်တို့မြင်တာပေါ့နော်အတိအကျတော့ဘူဝါဒလိုင်းချပေးနေတာကတော့အဲ့ဒီနိုင်ငံတော်တိုင်ပင်ခံနဲ့ဒီကာတုတ်တို့ဖြစ်ပါတယ်သူတို့ဘက်ကထူးခြားမှုမရှိရင်လည်းပဲနေကျင်းကော်မရှင်ကဆွေးနွေးတာပဲရှိတယ်ပေါ့လေဒါကျွန်တော်တို့အဖြေမထွက်ဘူးပေါ့တကယ်ရေးဘူဝါဒချမှတ်တဲ့ဒီနိုင်ငံကြီးကြီးတဲ့အစိုးရဖွဲ့ခေါင်းဆောင်တွေနဲ့ UNFC ကခေါင်းဆောင်တွေနဲ့တွေ့နိုင်တယ်ဆိုလို့ရှိရင်တော့အခွင့်အလမ်းတစ်ခုရမှာပေါ့နော်အဲ့ဒီမှာနှစ်ဖက်ခေါင်းဆောင်တွေဒီလေလေတချို့ပြည်သားတွေမူဝါဒတွေနှိမ့်နိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆွေးနွေးပွဲပေါ်မှာအများကြီးအထောက်အပံ့ပြုမယ်လို့ကျွန်တော်တို့မျှော်လင့်နေ။
လ ာမဲ့တတ္တမအချိန်မြောက်တရားဝင်ဆွေးနွေးပွဲမတိုင်ခင်ကြိုတင်ညှိနှိုင်းဆွေးနွေးကြတဲ့ချင်းမိုင်ကအစည်းအဝေးမှာတော့မြန်မာအစိုးရညီညွတ်ရေးကော်မရှင်ဘက်ကဥအောင်ဆိုးဦးလာမောင်ရွှေတို့ဦးဆောင်တက်ရောက်ပြီး UNSC ဘက်ကတော့တိုင်းရင်းသားခေါင်းဆောင်တွေဖြစ်တဲ့ခူးဦးရဲနိုင်အောင်မငေးဆက်စီအုံးနိုင်ရွှေသိန်းဆိုင်းဟပ်ဟမ်နဲ့ဦးထွန်းစော်ဦးမင်းထွန်းနာပစ်ဘွန်နဲ့နာနယ်ဖလိုးစားတဲ့တိုင်းရင်းသားကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်။